မုန်တိုင်းငယ်ကနေပိုအားကောင်းလာတဲ့ဆိုက်ကလုန်းမုန်တိုင်းဌာနဖြစ်အသွင်ပြောင်းပြီးတိုက်ခိုက်နေပြီလို့မိုးစလကဒီနေ့မှထုတ်ပြန်လိုက်ပါတယ်။အိန္ဒိယနိုင်ငံပူရီမြို့နဲ့ဆာဂါကျွန်းတို့ကြားမှာဖြတ်ကျော်တိုက်ခိုက်မဲ့ဒီဌာနဆိုက်ကလုန်းရှင်ကြောင့်နေပြည်တော်ပါဝင်ရန်ကုန်တိုင်းနယ်ပြည်နယ်၁၁ခုလောက်မှာမိုးများရေကြီးရေရှမ်းလေပြင်းတက်ခိုက်နိုင်လာနဲ့ပြည်တွင်းရေကြောင်းတွာလာရေးလေကြောင်းခီးပြန်သွန်းမှုအထူးသတိထားကြဖို့မိုးစလကနှိုးဆော်နေပါတယ်။ဒီနောက်ဆုံးအချိန်နေရန်ကုန်ကပေးပို့လာတာကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
။ဘင်္ဂလားပင်လယ်ော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာအနောက်မြောက်ဘက်ကိုရွေ့လျားသွားပြီးတော့ပို့ပြီးတော့မှအားကောင်းတဲ့ဆိုက်ကလုန်းမုန်တိုင်းဒါနာအဖြစ်ကိုအသွင်ပြောင်းပြီးတိုက်ခတ်နေပြီလို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကအောက်တိုဘာလ23ရက်နေ့ဒီကနေ့မှသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံဟိုင်းကြီးကျွန်းမြို့ရဲ့အနောက်မြောက်ဘက်ရင်းမိုင်255မိုင်ခန့်အကွာအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်စာကားကျွန်းတောင်အရှေ့တောင်ဘက်ရင်းမိုင်340မိုင်ခန့်အကွာမှာတော့ပင်လယ်ပြင်ကိုဗဟိုပြုပြီးတော့တိုက်ခတ်နေတဲ့ဆိုက်ကလုန်းဒါနာဟာလက်ရှိမြန်မာနိုင်ငံဘက်ကိုဥတီရွေလျားမဲ့အခြေအနေမရှိတာကြောင့်မိုးစလကအဝါရောင်အဆင့်သတ်မှတ်ထားပါတယ်။ဆိုက်ကလုန်းမုန်တိုင်းဒါနာဟာအောက်တိုဘာလ25ရက်နေ့မနက်အစောပိုင်းမှာတော့အိန္ဒိယနိုင်ငံအော်ရီတာပြည်နယ်မြောက်ပိုင်းနဲ့အနောက်ဘင်္ဂလားပြည်နယ်ကမ်းခြေပူရီမြို့နယ်စာကားကျွန်းတို့ကြားကိုဖြတ်ကျော်တိုက်ခတ်နိုင်တယ်လို့မိုးစလကခန့်မှန်းထားပါတယ်။ဒီလိုမျိုးဆိုက်ကလုန်းမုန်တိုင်းဖြတ်ကျော်တိုက်ခိုက်မဲ့ကာလမှာတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်စတဲ့နေရာတွေမှာမိုးထစ်ချုံရွာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုအတည်ပြုပါတယ်
။မုန်တိုင်းကတော့ဒီနေ့နဲ့တော့မြန်မာကာယူရန်နဲ့တော့နည်းနည်းဒီနေ့တော့မိုးလေလာပြီပေါ့နော်။ဒီနေ့ကတော့ဒီနေ့တော့ခိတ်ကြနေတာပေါ့။အဲ့တော့ဒီရန်ကုန်တို့ဘာလို့လဲ။မြို့ကကျွန်းတော်ကမြန်မာတို့အမေကဒီမှာတော့ရိုးနေမှာပေါ့။ဒီနေ့မိုးပါတယ်နော်။ဒီနေရာတွေကပြောင်းမှုပြန်ပြီးတော့ရှိလာနိုင်တယ်ဆိုတော့ဒီတခိုင်းတိုင်းဥရန်ဒေတာပေါ့နော်ဒီရှင်းတခိုင်းပေါ့နော်အဲ့ဒီနေရာမျိုးအရောတာမိုင်းရှင်းပေါ့ပါဆိုတော့ပိုပြီးနည်းနည်းအောက်ဆောင်နိုင်တယ်ဆိုတော့အဲ့ဒီနေရာကိုပုံတွေပြားလာနိုင်ပါပြီဆိုတော့မုံတိုင်းကတော့ဒါ25ရက်နေ့နည်းနည်းတော့မှာတော့ဒါအိန္ဒိယကမ်းခြေဘက်ကိုဖြတ်မယ်လို့မှန်းလာပြီပေါ့အဲ့ဒီအတွင်းမှာတော့ကျွန်တော်ကတော့ဘုံပါရရခိုင်နေခြေနဲ့မကွေးတိုင်းလိုမျိုးလေဒီတဲ့ပတ်မှာတော့လည်းကြောင်းပဲ
ဒီသတင်းပတ်ထဲမှာမုံတိုင်းအရှင်ကြောင့်ရက်ဇက်တိုက်ဆိုသလိုမိုးများပြီးတော့ရေကြီးနေတာပါရန်ကုန်မြို့လေအပါဝင်ရန်ကုန်တိုင်းတွင်းကမြို့နယ်တချို့ဆင်ခြေဖုံးရက်ကွက်တွေမှာတော့မကြုံစဘူးစံချိန်တင်ရေလွှမ်းမှုမှုတွေဖြစ်နေပြီးတော့နေအိမ်တချို့ရေနှင်းမြုပ်ကုန်တဲ့အတွက်မိသက်ဦးစီးဌာနအပြင်ကုညီကယ်ဆယ်ရေးအဖွဲ့တွေကအရေးပေါ်နေရာရွှေ့ပြောင်းပေးနေရပါတယ်။အခုတိုက်ခတ်လာနေတဲ့ဆိုက်ကလုန်းမုန်တိုင်းရဲ့အရှင်ကြောင့်အောက်တိုဘာလ23ရက်နေ့ဒီကနေ့မနက်ပိုင်း24ရက်နေ့အတွင်းမှာတော့နေပြည်တော်စကိုင်းတိုင်းမန္တလေးမကွေးပဲခူးရန်ကုန်ဧရာဝတီကချင်ရှမ်းပြည်နယ်မြောက်ပိုင်းနောက်ချင်းပြည်နယ်ရခိုင်ပြည်နယ်ဘက်တွေမှာနေရာစိတ်စိတ်ကနေပြီးတော့နေရာအနှံ့အပြားမိုးထစ်ချုံရွာနိုင်ပြီးတော့တချို့ဒေသတွေမှာတော့ဒေသအလိုက်မိုးကြီးတာနေရာကွက်ပြီးတော့မိုးများတာနဲ့လေပြင်းတိုက်ခိုက်နိုင်ပါတယ်လို့မိုးစလကဆိုထားပါတယ်။ဆိုက်ကလုန်းမုန်တိုင်းနောက်ဆက်တွဲသဘာဝဘေးရနေရာတွေလေပြင်းတိုက်ခိုက်တာရေကြီးမြေပြိုကျမှုတွေကိုအထူးသတိထားကြပါလို့ဒုတိယညွှန်ကြားရေးမှူးဦးလာထွန်းကသတိပေးပါတယ်
။မိုးရွာသွန်းမှုများရင်တော့ဒါဘာလို့လောက်တဲ့တော့ဘုရားကဒီရှင်မာတော့ခုံကုန်းကောင်းတောင်ကုန်းကောင်းဒီမှာနေထိုင်တဲ့သူတွေနေရတာမြေပြိုမှုအနေနဲ့တော့ကောင်ရင်းငယ်ချောင်းတယ်ပေါ့နော်ဒီကအပြင်တောင်ကြီးပြည်စင်းမှုများလို့ဒီရင်းတင်းတင်းချောင်းတွေရုပ်တည်းနော်ဒီကြီးတာပေါ့ဖျားပြည့်ကြီးကြီးတာတန်တာမျိုးတွေဟာဒီချောင်းလေးနေတဲ့ရဲ့သူတွေဒီနဲ့တရီသူ့ဘုတ်တရက်ဒီမှာရိပြုဖို့လုပ်တယ်
မုံတိုင်းအချိန်ကြောင့်မြမကံယူရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမကြခဏမိုးသက်လေပြင်းကြားရောက်နိုင်ပါတယ်။လှိုင်းကြီးရွာကနေပြီးတော့လှိုင်းအလွန်ကြီးလာမှဖြစ်ပြီးမိုးသက်လေပြင်းကြတဲ့အချိန်မှာတော့ရေပြင်းမြေပြင်းလေဟာတနအီကိုမိုင်90ကနေ55မိုင်အထိတက်ခတ်နိုင်ပြီးလှိုင်းအမြင့်ကတော့မြမကံယူရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာ17ဘေကနေ15ဘေခန့်ရှိနိုင်မယ်လို့မိုးစလကသတိပေးထားပါတယ်။ဒီလိုမျိုးမိုးများရေကြီးမှုကြောင့်လေပြင်းတိုက်ခိုက်တာမိုးထစ်ချုံရွာတာမိုးကြိုးပစ်တာလျှက်စီးလက်တာမိုးသီးကျွေတာလျှက်ပြရေကြီးတာမြေပြိုမှုနဲ့သဘာဝဘေးအန္တရာယ်ရှိတာကြောင့်ကုန်းမြင့်ဒေသအနီးမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့မြေပြိုကြမဲ့အန္တရာယ်နောက်ပြီးတော့မြင့်ငယ်ချောင်းငယ်တွေနားမှာနေထိုင်ကြသူတွေအနေနဲ့ရေကြီးရေရှမ်းမှုတွေကိုကြိုတင်သတိပြုရှောင်ရှားကြဖို့နဲ့ပြည်တွင်းရေကြောင်းလိုင်းသွာလာနေတာလေရင်ပြန်တမ်းမှုတွေမှာအထူးသတိပြုကြပါဆိုပြီးတော့မိုးစလကသတိပေးနှိုးဆော်နေပါတယ်ရှင်